နေမြင့်အငင်းပွားမှုပြဿနာနဲ့ပြီးခဲ့တဲ့ရက်ကစီရေးပြိပခဖြစ်ပွားခဲ့တဲ့မွန်ပြည်သစ်ပါတီနဲ့ကရင်မြို့သားအစည်းအရုံး KNU ခေါင်းဆောင်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နေမြင့်ပိုင်းခြားရေးအတွက်ဗဟုအစ်ကနေဆောင်ရွက်သွားဖို့နဲ့နောက်ထပ်ပြဿနာမဖြစ်ပွားဖို့နှစ်ဖက်နေမြင့်တာဝန်ခံ၃ဦးစီပါဝင်တဲ့ကော်မတီတရားဖွဲ့စည်းကြဖို့ကိုလည်းသဘောတူညီကြရရှိခဲ့ကြ ခဲ့တဲ့စီရေးပြဿနာနဲ့ပတ်သက်ပြီးဒီကနေ့မှာနှစ်ဖက်ခေါင်းဆောင်တွေကနေတနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်ရာဖူးကျေးရွာမှာတွေ့ဆုံညှိနှိုင်းခဲ့တာပါဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့ကရင်မျိုးရာစီယုံကရန်ယူဗိတ်ထဝဲဆက်ဆံရေးယုံတာဝန်ခံဘသူဝင်းခိုင်ကအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့တွေ့ခဲ့ရတဲ့အပိုင်းမှာတော့အပြန်လာရှင်းလင်းရတယ်ဒါပေမဲ့နောက်ဆုံးရတော့ဒီမြေယာပြဿနာနဲ့မြေယာပိုင်းခြားမှုကတော့ပြောင်းပြီးတော့ထိတ်တဲ့တဲ့ပုံမှာတော့ဒါနှစ်သက်စလုံးကလက်ခတ်တယ်ဒါဘိုးကိုဆင်းရှင်းပါပဲဒီဘိုးကိုဆင်းဆိုတာကရင်ဖြစ်စီဒီဘိုးပြည်ပါတီဖြစ်စီဒီအဲ့ဒီအစ်မသူတို့ရှင်းကြပါပဲရှင်းကြမယ်ဒါပေမဲ့လောလောဆယ်ကတော့တစ်ဖက်တက်ကတက်မှုကြီးကတော့နောက်တိုက်ပွဲမဖြစ်ဖို့အတွက်ကတော့အမှားခံပြီးတော့သူတို့ကျေးဇူးဆောင်ရမယ်နောက်တစ်ချက်ကတော့ဒီလောလောဆယ်နော်ဘိုးကအစီအစဉ်ပြေးကြတဲ့အချိန်မရောက်ခင်မှာတော့ကော်မတီတစ်ခုဖွဲ့ထားတယ်ဒီကော်မတီကတော့ပြောမှဆိုဒီပြဿနာဖြေရှင်းနိုင်ဖို့ပြီးတော့နောက်ပြဿနာမဖြစ်ဖို့အတွက်ကြီးကြဆောက်ရှောက်မယ်အဖွဲ့ဆိုတာတော့ဒီကျင်းသမား3ရောက်မြန်ပြည်သက်ပါတီက3ရောက
်ဒီကနေ့တွေ့ဆုံမှုမှာ KNU ဘက်ကဘလို့မန်းကြီးမောင်ဦးဆောင်ခဲ့တယ်လို့မြန်ပြည်သက်ပါတီဘက်ကဗဟုကော်မတီဝင်နိုင်အောင်မငေးဦးဆောင်ဖွဲ့လို့ဆွေးနွေးခဲ့ကြတာပါသူနေပေါ်ရလကတော့မြန်ပြည်သက်ပါတီနဲ့ကရင်မျိုးရာစီယုံတို့ကြားဖြစ်ပွားနေတဲ့နယ်မြေနယ်နိမိတ်ပိုင်းခြားတတ်မှတ်နိုင်ရေးအတွက်ဗဟုစစ်ကနေဆောင်ရွက်သွားဖို့သဘောတူညီချက်ရရှိခဲ့ပါတယ်ဒီလိုဗဟုစစ်အနေနဲ့တွေ့ဆုံနိုင်ဖို့ခရိုင်ကနေတဲ့ဆင့်ဗဟုကိုအများဆုံးတင်ပြသွားဖို့အောက်ခြေစစ်စည်းရေးပြဿနာထပ်မံမဖြစ်ပွားဖို့တပ်ဆိုင်ရာနယ်မြေခံတပ်မှုတွေကနေကြီးကြပ်သွားဖို့နဲ့သွာလာလှုပ်ရှားမှုတွေကိုအတိအပြည့်အကြောင်းရဖို့စတဲ့အချက်တွေကိုသဘောတူညီချက်ရရှိခဲ့တယ်လို့ပြဿနာမဖြစ်ပွားဖို့အတွက်နှစ်ဖက်နယ်မြေတာဝန်က3ဦးစီပါဝင်တဲ့ကော်မတီတရက်ကိုလည်းဖွဲ့စည်းခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့တုန်းကတနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသတွင်းအခြေချနေတဲ့မွန်ပြည်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရာစီယုံ KNU တပ်ဖွဲ့တို့ဟာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တိုက်ပွဲငယ်တစ်ခုဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာတဲချောင်းကျေးရွာဒေသခံတွေရဲ့နေအိမ်သုံးလုံးခန့်ထိခိုက်ပျက်စီးခဲ့ပေမဲ့ရွာသားတွေအပါအဝင်နှစ်ဖက်တပ်ဖွဲ့တွေတော့ထိခိုက်မှုမရှိဘူးလို့ဒေသခံတွေကဆိုပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားရတာဟာဆက်သွယ်ရေးအပိုင်းမှာအာဏာချက်ကြောင့်လို့ဘဒူဝင်းခိုင်ကခုလိုပြောပါတယ်
ဒါတော့ဟုတ်ကြပါမတင်ပါဘဲနဲ့အစီအတဲဖြစ်သွားတဲ့သဘောကတော့ဒီလောက်ပြဿနာမရှိကြပဲပြောမယ်ဆိုရင်ငိုရက်ကဒီစီချဖို့အတွက်ကသူစီကိုစီးလည်းမရှိဘူးဆိုတော့ဆက်သွယ်ရေးအပိုင်းမှာလည်းအားနည်းတဲ့ပုံမှာဒါဒီဖြစ်ခဲ့တယ်
ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့မွန်ပြည်ပါတီတာဝန်ခံတပ်မှုသူကတော့လက်ရှိမှာကိုစကူကိုထိမ့်ပြီးပြဿနာထပ်မံမဖြစ်ပွားဖို့ဆောင်ရွက်နေတယ်လို့မွန်ပါတာနဲ့အခုလိုပြောပါတယ
်။ဆက်သွယ်မှုကိုလည်းကြည့်ကြအောင်လေ။အားလုံးကိုဆက်သွယ်မှုကိုကြောက်အောင်လေ။ဒီအခါတော့ဒီညံဒီကမျို
းသူပြောသွားတာကတော့လက်ရှိအချိန်တွေတော့ဘာပြဿနာမှမဖြစ်သေးဘူးလေ။ကိုနေရာကိုလူတွေကိုထိမ့်သိမ့်တဲ့သဘောပါပဲ။ရှေ့ဆက်ပဋိပက္ခမဖြစ်ပွားအောင်ဆောင်ရှားရဖို့နဲ့နေမီကိစ္စကတော့ဗဟုစစ်မှာဆွေးနွေးတော့ဖို့သဘောတူခဲ့တယ်လို့မွန်ပါတာနဲ့ပြောဆိုသွားတာပါ။28နှစ်နီးပါးစီရေးပြဿနာငြိမ်သက်နေတဲ့မွန်ပြည်ပြည်ပါတီနဲ့ကရင်မျိုးရာစီယုံတို့အရာအခုလိုစီရေးပြည်ပကဖြစ်ပေါ်လာတဲ့ပုံမှာမွန်တရင်အေဂျင်စီရဲ့အဒီတာချုပ်နာကဆမွန်ကအတူအမြင်ကိုခုလိုပြောပါတယ
်ကျွန်တော်မြင်ကတော့ဒီကရင်မျိုးနဲ့မွန်ပြည်ပြည်ပါတီတို့ကဒီငါဆော်ဘူးကြီးနဲ့နိုင်လာမအောင်လို့ချုပ်ဆိုထားတဲ့မွန်ကရင်ဒိတ်ဆံမျိုးစာချုပ်လာဆန်နံအဲ့ဒါတွေရှိခဲ့ကြတယ်အဲ့ဒါတွေပြန်ကြည့်လို့တော့ကျွန်တော်တို့ဒီဒီနေ့နဲ့ဒီနေ့နဲ့ပြည်ပကရေးဆောင်ရှားဖို့လို့ဒါပေမဲ့ဒီရင်းပြီးဘူးလို့လည်းတော့ရှိနေတဲ့ပြဿနာကိုဒါဒီနေ့နဲ့မျိုးရင်းဖြည့်ဆည်းဖို့လိုတယ်နော်
မွန်ပြည်ပြည်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ဟာ1988ခုနှစ်မှာနိုင်ငံညင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီး98နှစ်နီးပါးပဋိပက္ခရပ်တန့်ရာကနေစက်တင်ဘာလ9ရက်နေ့မှာအသေးစားတိုက်ပွဲဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ပြဿနာဖြစ်ပွားပြီးစက်တင်ဘာလ9ရက်နေ့ကရင်ပြည်နယ်ဖျားသုံးစုမြို့မှာဒေသခံ KNU ခေါင်းဆောင်တွေနဲ့မွန်ပြည်ပြည်ပါတီခေါင်းဆောင်တို့ကနေတွေ့ဆုံဆွေးနွေးခဲ့ကြပြီး82ညညညို့နဲ့ပူးပေါင်းသွားကြဖို့သဘောတူညီခဲ့ကြပါတယ်မြိတ်ထဘွယ်ဒေသဟာမွန်ပြည်ပြည်ပါတီနဲ့ကရင်မျိုးရာစီရင်တို့ကြားနိုင်ငံတတ်မှတ်မှုမရှိသေးတာကြောင့်အခုလိုမတင်မှတ်ပဲပဋိပက္ခဖြစ်ပွားလာခဲ့ပေမဲ့ဒီပြဿနာတွေကိုနှစ်ဖက်ကောင်းဆောင်တွေတွေ့ဆုံဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း KNU ဗိတ်ထဝဲဆက်ဆံရေးယုံတာဝန်ခံဘသူဝင်းခိုင်ကပြောပါတယ်ခင်ဗျာ